ရခိုင်လူမျိုးတွေဟာတကြံကာလမှာအုပ်စုလမျိုးကိုလှက်ပတ်ပြီးတန်ကျက်နဲ့ဖြောပြကြသလိုတန်ကျက်ပြောင်းပွဲကိုလည်းကျင်းပလည်ရှိကြပါတယ်။မြောက်ဦးမြို့မှာမြို့လုံးကျရွာတန်ကျက်ပြောင်းပွဲကိုရှေးဟောင်းနန်းတော်ကုန်းဒုတိယထပ်မှမင်းညနေကစတင်ကျင်းပပါတယ်။တန်ကျက်ပြောင်းပွဲမှာရခိတအာမန်မြောက်ဦးလူငယ်များအစီအယုံကြည်ပြင်းဒီတို့ခေါ်လို့ကနန်းထွက်မလားထိမ့်သိမ့်သိမ့်ပြီးအစရှိတဲ့အဖွဲ့တွေကအဓိကပါဝင်ရှင်မန်ခဲ့ကြတာဖြစ်ပါတယ်။ကျစီရက်ွက်အမျိုးသမီးကြီးအဖွဲ့ကမနေ့ကရှင်းပြန်ခဲ့ကြတာဖြစ်ပါတယ်။ဆေးရုံမှာလူနာတည်င်းသွားမိတဲ့သူတွေကိုသူနာပြုတ်ဆရာမတွေကတင်းတင်းမာမာနဲ့အုံငေါက်တက်ကြောင်းအရေးပေါ်လူနာတယောက်ကိုခွဲစိတ်ကူးသားမယ်ဆိုရင်တာဝန်ကျဆရာဝန်တွေကိုကတော့ရတဲ့အကြောင်းရခိုင်ဘာသာစကားနဲ့တန်ကျက်ထိုးခဲ့တာဖြစ်ပါတယ်။ဒေသတွင်းမှာပြုပြင်ဖို့လိုအပ်နေတဲ့လူမှုရေးနိုင်ငံရေးတွေအကြောင်းလဲတန်ကျက်နဲ့ဆက်ဆိုရှင်းပြန်ကြတာဖြစ်ပါတယ်။မနေ့ကပါဝင်ရှင်းပြန်ခဲ့တဲ့ဇော်ဇော်ထွန်းတဲ့အဖွဲ့သားတွေရဲ့ရင်တွေကတန်ကျက်အဖွဲ့ကတော့အစိုးရအနေနဲ့ညီညာရေးအတွက်ရခိုင်တပ်မတော်အေအေကိုအလေးထားသိမ်းကြောင်းထောက်ပြခြင်းနဲ့လို့ကိုစောစောထွန်းကပြောပါတယ်
။အစိုးရတပီတော့ရခိုင်တပ်မတော်အခုလုံးနေရဲ့ညီညာရေးဆွေးနွေးပွဲတွေမှာရခိုင်တပ်မတော်အေအေကိုလည်းပဲပါဝင်ပြီးတော့ဆွေးနွေးခွင့်ပေးဖို့ညီညာရေးဖြစ်စဉ်တွေမှာဝင်ပြီးတော့မှကျွန်တော်ရခိုင်ပြည်ကိုအလေးထားပြီးတော့မှဆောင်ရွက်ပေးဖို့ဆိုတဲ့အပိုင်းတွေရောပြီးရင်ကျွန်တော်ရခိုင်လူမျိုးတွေကိုယ်တိုင်ဆောင်ထင်းရမယ်။ကိုကျင့်တရားပိုင်းဆိုင်ရာရဲ့အကျင့်ဒီလာပိုင်းဆိုင်ရာတွေကိုပါကျွန်တော်တို့မိမုံထိုးပြထားပါတယ်ပေါ့
ပတောက်ရွှေဝါတန်ကျက်အဖွဲ့ကဒေါ်ကျော်မေကတော့မြောက်ဦးမြို့မှာဒေသခံတွေကအစီအချေလို့ခေါ်နေကြတဲ့ W1 စစ်ကြမှုရဲ့စေဝါတွေဖမ်းဆီးရမိပြီမဲ့ပိုင်းရှင်မပေါ်တာလူငယ်တွေမှုရဲ့နော်တွေကရုံမထွက်နိုင်ကြတာတွေကိုထောက်ပြကျင်တယ်လို့ပြောပါတယ
်အစီအချေပေါ်နော်အဲ့ဒီအစီအချေနေရာကမှရတယ်ကြောက်တော့တယ်အမှုမဖြစ်ဘူးကြောက်တော့တယ်နောက်ပြီးတော့ကြောက်တော့လူငယ်လေးတွေမူရိုက်စေဝါစစ်နေတယ်အရက်စစ်နေတယ်ဒါလေးတွေပျောက်ပြဲရအောင်လို့ကျမတို့ကဖော်ထုတ်ပေးတာပါ
တန်ကျက်ပြောင်းပွဲမှာရုပ်ရကိုဖော်ကျူးနိုင်မှုအဖွဲအနှွဲစာသားအတိတ်ပဲလေးနံမှုအတန်တရားပြက်တာမှုစီဝါကညင်မှုရတာများမှုသစ္စနဲ့ထင်ဟမှုစိတ်ဝင်စားဖို့ကောင်းမှုစတဲ့အချက်တွေပါဝင်အချက်ဆက်တစ်ချက်ပေါ်မူတည်ပြီးဒိုင်လုံကြီးတွေကအမှတ်ပေးဆုံးဖြတ်ရတာဖြစ်ပါတယ်ရခိုင်ရုပ်ရတန်ကျက်ကိုရခိုင်မျိုးရခိုင်ဟန်နဲ့ဆက်ဆိုရတာကြောင့်တခြားနေတွေနဲ့မတူပဲအသီးတသန့်ရှိနေတဲ့ရိုးရအစင်လာတရက်ဖြစ်တယ်လို့တန်ကျက်ပြပွဲမှာဒိုင်အနေနဲ့ဆောင်ရွက်နေတဲ့စာရေးဆရာနောင်အေးကပြောပါတယ်။မြောက်ဦးမြို့မှာအရင်ကရိုးရတန်ကျက်အဖွဲ့တွေဟာတကြံကာလတွေမျိုးကိုလှည့်လည်ဖြိုဖြိုခဲ့ကြပေမဲ့လွန်ခဲ့တဲ့2023ခုနှစ်လကစတင်ပြီးမြေလုံးကျက်ပြိုင်ပွဲအသွင်နဲ့ကျင်းပလာခဲ့ကြတာဖြစ်တယ်လို့သိရပါတယ်။တန်ကျက်စုပေးပွဲကတော့မနက်ဖြန်21ရက်နေ့မှာပြုလုပ်မယ်လို့သိရပါတယ်ခင်ဗျာ။